This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်တင်ဆက်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယိုအန်ယူဂျီစီးရီးသတင်းကောင်းနှုတ်ချက်ကိုမြို့ဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့ပွင့်ပြူမျိုးနဲ့ပသိမ်မုံရွာလမ်းပိုင်းမဲဇလီစေတော်စစ်စေးရေးဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ပွင့်ပြူမျိုးနဲ့ပသိမ်မုံရွာလမ်းပိုင်းမဲဇလီစေတော်စစ်စည်းရေးဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ပွင့်ပြူမျိုးနဲ့မင်းဘူးခင်ရအမှတ်9တရင်ကအတည်ပြုထားပါဗျ။2025ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မနက်6:24မိနစ်မှ9:54မိနစ်အထိပွင့်ပြူမျိုးနဲ့ပသိမ်မုံရွာလမ်းပိုင်းမဲဇလီစေတော်စစ်စည်းရေးဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီအင်အား73ဦးဝန်းကျင်တပ်ဆွဲအထိုင်ချထားတယ်။မဲဇလီစေတော်စကားဆစစ်စည်းရေးဂိတ်ကိုဘန်ကာ3လုံးပြူသည်အထိတိုက်ခိုက်နိုင်ခဲ့ပြီးတော့စစ်ကောင်စီကအထည်နာသဖြင့်လက်နက်ကြီးပစ်ကူနဲ့လေးချောင်းပစ်ကူပရာမိုတာအင်ဂျင်တက်လေးထီးများဖြင့်၅ချိန်ထပ်မံပစ်ကူတဲ့အတွက်ကြောင့်ပြန်လည်ဆုတ်ခွာခဲ့ရတယ်လို့ဆိုပါတယ်တိုက်ပွဲအတွင်တော်လိုင်းပူပေါင်းတပ်ဖွဲ့မှအထိခိုက်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့ပြီးတော့စစ်ကောင်စီလက်အောက်ခံ၅ဦးသေဆုံးပြီး2ဦးဒဏ်ရာပြင်းထန်ရရှိခဲ့တယ်လို့သိရပါတယ်2024ခုနှစ်နိုဝင်ဘာလ29ရက်နေ့ကလည်းမဲဆလီစေတော်တတားဂိတ်ကိုတစ်ချိန်တိုက်ခိုက်ခဲ့ပြီးတော့စစ်ကောင်စီဘက်က2ဦးသေဆုံးကလက်နက်ငယ်တစ်လက်နဲ့စစ်အုံဆောင်ပစ္စည်းများကိုတင်းစီရမိခဲ့တယ်လို့သိရပါတယ်တိုက်ခိုက်မှုကိုပြည်သူ့ကာကွယ်ရေးအဖွဲ့ပွင့်ပြူမျိုးနဲ့မင်းဘူးခရံအမှတ်9တပ်ရင်းမကွေးတိုင်းပကဖရွေးရှားစစ်ကြောင်းရေနတာခေါ်လံမင်းဘူးခရံပကဖဒရုန်းလက်ရုံအဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့ခြင်းဖြစ်ပါတယ်ခင်ဗျာဆလဘီပသိမ်အချင်းထောင်အတွင်းစစ်စည်းရေးများတင်းကျပ်လျက်ရှိပြီးတော့ကျန်းမာရေးအတွက်စေဝါပို့ပေးခြင်းများအားပေးပို့မရနိုင်လောက်အောင်ကန့်သက်ထားတဲ့တရင်ကိုတင်ပြပေးပါမယ်။ပသိမ်အချင်းထောင်အတွင်းစစ်စည်းရေးများတင်းကျပ်လျက်ရှိပြီးတော့ကျန်းမာရေးအတွက်စီးဝါပို့ပေးခြင်းများအားပေးပို့မရနိုင်လောက်အောင်ကန့်သက်ထားခဲ့တယ်လို့ဖေဖော်ဝါရီလ4ရက်နေ့မှာမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကြီးအကဲများကွန်ရက် PPNM ကဖော်ပြထားပါတယ်။ရေအော်ရီတန်အတွင်းစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ဖွဲ့များထိတွေ့မှုများကြောင့်စစ်ကောင်စီတပ်ဟာပသိမ်မြို့မှာစစ်ရေးပြင်ဆင်နေရုံသာမကပသိမ်အချင်းထောင်အတွင်းမှာစစ်စည်းရေးများတင်းကျပ်လျက်ရှိတယ်လို့ဖော်ပြထားပါတယ်။ပသိမ်အချင်းထောင်မှာထိုင်မှုအတွက်လိုအပ်ချက်များကိုထောင်အနာပိုင်းများမှာတာဝန်ရှိပြီးမြဲလေ၎င်းတို့ကပြင်ဆင်ပေးခြင်းမရှိတဲ့အပြင်အခြားအမှုနဲ့ကြာခံလျက်ရှိတဲ့တန်းစီများနဲ့ထောင်ဝန်တန်းများပူးပေါင်းကအခန်းတွင်မီးလုံးဝယ်ခြင်းမှအစပြုပြီးတော့အခြားငွေကြေးကောက်ခံမှုများဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါ့အပြင်ကျန်းမာရေးအတွက်စေဝါပို့ပေးခြင်းများအားယခင်ကဲ့သို့ပေးပို့မရနိုင်လောက်အောင်ကန့်သက်ထားပြီးတော့စေဝါအပြင်စာအုပ်များပေးပို့ခြင်းကိုလုံးဝကန့်သက်ထားတယ်လို့ဆိုပါတယ်။ပါစီပို့ရမှာဟင်း၃မျိုးသာလက်ခံခဲ့ပြီးတော့ကော်ဖီ9ထုပ်သာပေးပို့ရရတော့ပါတယ်လက်ရှိပသိမ်အချင်းထောင်အတွင်းမှာဟင်းမလောင်ငါမှုကြောင့်နိုင်ငံရေးအချင်းသားများဟာထောင်ဈေးဘားကိုငွေသွင်းကာမတန်တဆဈေးများဖြင့်ဝယ်ဆားနေရတယ်လို့သိရပါတယ်ခင်ဗျာဆလဘီတဝဲမြစ်ကြောင်းအတိုင်းချီတက်လာတဲ့ရန်သူဆက်လီတစည်းအားတဝဲခိုင်တပ်ပေါင်းစုမှပစ်ခတ်တိုက်ခိုက်ခဲ့ရာအကြမ်းဖက်စစ်ကောင်စီတပ်သား၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တဝဲမြစ်ကြောင်းအတိုင်းချီတက်လာတဲ့ရန်သူဆက်လီတစည်းအားတဝဲခိုင်တပ်ပေါင်းစုမှပစ်ခတ်တိုက်ခိုက်ခဲ့ရာအကြမ်းဖက်စစ်ကောင်စီတပ်သား၄ဦးသေဆုံးခဲ့တယ်လို့ဖေဖော်ဝါရီလ4ရက်နေ့မှာတဝဲခိုင်တပ်ပေါင်းစုမှစီးရီးတဲ့ရင်ကိုထုတ်ပြန်ထားပါဗျ။2025ခုနှစ်ဇန်နဝါရီလ23ရက်နေ့မှာတဝဲမြစ်ကြောင်းအတိုင်းချီတက်လာတဲ့ရန်သူဆက်လီတစည်းအားတဝဲခိုင်တပ်ပေါင်းစုမှပစ်ခတ် က်တိုက်ခိုက်ခဲ့ရာအကြံဖက်စစ်ကောင်စီတပ်သား၄ဦးသေဆုံးခဲ့ပြီးတော့အများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ယခုအခါမှာအကြံဖက်စစ်ကောင်စီဟာဒဝေခရိုင်အတွင်းမှာရေချောင်းကိုအဓိကထားလှုပ်ရှားသွားလာမှုများခက်ဆိတ်ဆိတ်ဖြစ်လာနေတာကိုသိရှိရတဲ့အတွက်ကြောင့်ရေချောင်းစစ်ဆင်ရေးများဖော့ဆောင်နိုင်ရန်အတွက်ဒဝေခရိုင်တပ်ပေါင်းစုမှအာထုတ်ကြိုးပမ်းလျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအာဆီယံအစည်းအဝေးအားလုံးမှာမြန်မာစစ်အုပ်စုကိုယ်စားလှယ်အားလုံးကိုဖယ်ရှားပေးရန်အဖွဲ့အစည်း163ပွဲမှမလေးရှားအစိုးရသို့အိတ်ဖွင့်ပေးစာပို့တောင်းဆိုတဲ့သတင်းကိုတင်ပြပေးပါမည်။အာဆီယံအစည်းအဝေးအားလုံးမှာမြန်မာစစ်အုပ်စုကိုယ်စားလှယ်အားလုံးကိုဖယ်ရှားပေးရန်အဖွဲ့အစည်း163ပွဲမှမလေးရှားအစိုးရသို့အိတ်ဖွင့်ပေးစာပို့တောင်းဆိုလိုက်ပါရ။ဖေဖော်ဝါရီလ3ရက်နေ့မှာမလေးရှားနိုင်ငံအစိုးရဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးတို့လိမ့်မှုပေးပို့ခဲ့တာဖြစ်ပါရ။အာဆီယံအစည်းအဝေးများနဲ့အခမ်းအနားများအားလုံးမှစီအုပ်စုကိုယ်စားလှယ်အားလုံးကိုဖယ်ရှားရန်နဲ့အာဆီယံအစည်းအဝေးများနဲ့အခမ်းအနားများကိုမြန်မာပြည်သူများရဲ့တရားဝင်ကိုယ်စားလှယ်များဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရအားဖိတ်ကြားခြင်းတို့ပြုလုပ်ရန်တောင်းဆိုထားပါသည်။ဒါပြင်စီအုပ်စုရဲ့နိုင်ငံရေးကိုယ်စားမပြုသူကိုယ်စားလှယ်ဟူ၍မရှိဘဲလက်ရှိမှာစီအုပ်စုထိန်းချုပ်မှုအောက်မှာရှိတဲ့ဝန်ကြီးဌာနကိုယ်စားနိုင်ငံတကာအစည်းအဝေးများကိုတက်ရောက်သူမြည်သူမဆိုသည့်စီအုပ်စုကခန့်အပ်ထားသည့်စီအုပ်စုကိုယ်စားဆောင်ရွက်သည့်နိုင်ငံရေးကိုယ်စားလှယ်သာဖြစ်တယ်လို့ရှင်းလင်းဆိုထားပါသည်။အာဆီယံစီအုပ်စုအကြီးတန်းအဖွဲ့ဝင်များနှင့်၎င်းတို့ကိုယ်စားလှယ်များအားမြန်မာနိုင်ငံအားကိုယ်စားပြုခွင့်ရရန်အခွင့်အလမ်းဖန်တီးပေးတဲ့အခါမှာမြန်မာပြည်သူများအားကြီးမားစွာထိခိုက်နစ်နာစေတယ်လို့ဆာမဖော်ပြပါရှိပါရယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ။
စီးရီးသတင်းတွေကိုနားဆင်ရပြီးမှာတော့ဆက်လက်ပြီးပြည်ရင်းသတင်းတွေကိုကျွန်မຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2025ခုနှစ်ဖေဖော်ဝါရီလ4ရက်နေ့ရေဒီယို NUG ပြည်ရင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမောင်ပါ။အမေရိကန်အောက်လွှတ်တော်မှမြမအရေးကြားနာပွဲသို့မြူသားညညွေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာနဲ့ NUG ဝန်ကြီးများတက်ရောက်တဲ့သတင်းကိုဥစွာတင်ပြပေးပါမယ်။အမေရိကန်အောက်လွှတ်တော်မှမြမအရေးကြားနာပွဲသို့မြူသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာနဲ့ NUG ဝင်ကြီးများတက်ရောက်ခဲ့ကြပါတယ်။ဖေဖော်ဝါရီ3ရက်နေ့ကဝါရှင်တန် DC မြို့တော်လွှတ်တော်အမတ်တွေရဲ့ရုံးအဆောက်အုံမှာကျင်းပခဲ့တာလို့သတင်းရရှိပါတယ်။မြူသားညီညွတ်ရေးအစိုးရ NUG ယာယီသမရဒူဝါလက်ရှိလာ Republican အထက်လွှတ်တော်အမတ် Todd Young Democratic အထက်လွှတ်တော်အမတ် Chris Van Hollen တို့ကကျန်းမာပွဲကိုအွန်လိုင်းကနေတက်ရောက်ခဲ့ကြပါတယ်။ထို့အတူမြူသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စမအောင် NUG ပြောခွင့်ရသူဦးကျော်စောနဲ့NUG ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆက်စာတို့ပါဝင်တက်ရောက်ခဲ့ကြပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့စစ်ကြုံပညာရေးဟာမြန်မာနိုင်ငံနဲ့လူငယ်တွေအတွက်အကျိုးကျေးဇူးမရှိတယ်လို့အတိမတ်လည်းမပြုနိုင်ဘူးလို့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုပြောကြားတဲ့သတင်းပဲဖြစ်ပါတယ်။စစ်ကြုံပညာရေးဟာမြန်မာနိုင်ငံနဲ့လူငယ်တွေအတွက်အကျိုးကျေးဇူးမရှိတယ်လို့အတိအမှန်လည်းမပြုနိုင်ဘူးလို့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေစုကဖေဖော်ဝါရီလအတွင်းမေးမြန်းချက်တစ်ခုမှပြောကြားထားပါတယ်။ပညာရေးနဲ့ပတ်သက်လို့ပညာရေးလှုပ်လှက်ခွင့်အပြည့်ရှိတဲ့ဘယ်ကျောင်းမှတင်စာတင်လို့ရတယ်။ဒါပေမဲ့ဒီစစ်တက်ကနေပေးနေတဲ့စစ်ကြုံပညာရေးဟာလူသားတွေအတွက်ရသင့်ရလိုက်တဲ့ပညာရေးမဟုတ်ဘူးဆိုတာကိုပြောတာဖြစ်တယ်။စာမသင်ပါနဲ့လို့ဘယ်သူမှကျွန်တော်တို့မပြောဘူး။စစ်ကြုံပညာရေးဟာကျွန်တော်တို့နိုင်ငံအတွက်အကျိုးကျေးဇူးမရှိဘူး။ကျွန်တော်တို့ပြည်သူတွေလူငယ်တွေအတွက်အကျိုးကျေးဇူးမရှိဘူးလို့ပြောတာဖြစ်တယ်။ဒါအပြင်ကျွန်တော်တို့အနေနဲ့အတိအမှန်မပြုနိုင်ဘူးလို့ဝန်ကြီးကပြောပါတယ်။လက်ရှိမှာမြူသားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနဟာကြားကာလပညာသင်ကြားရေးစီစဉ်ကိုအကောင့်ထက်ဖော်ဆောင်လျက်ရှိပြီးတော့ရေပြင်ကျောင်းနဲ့အွန်လိုင်းကျောင်းများဖွင့်လှစ်သင်ကြားလျက်ရှိပါတယ်ရှင်။ဆလပီလော့အိန်ဂျလိစ်မြို့ရှိမြန်မာစစ်ကောင်စီတပ်ရုံရှိမှာမြူတော်လေးလေးနှစ်ပြည့်အခမ်းအနားပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့အိန်ဂျလိစ်မြို့ရှိမြန်မာစစ်ကောင်စီတပ်ရုံရှိမှာဒေသအချင်းဖေဖော်ဝါရီလ2ရက်နေ့ကမြူတော်လေးလေးနှစ်ပြည့်အချိန်မပြတ်လေးနှစ်ဆက်လူထုတိုက်ပွဲကိုတောင်ပိုင်းကယ်လီဖိုးနီးယားမြန်မာမိသားစုများကဦးဆောင်ကျင်းပခဲ့ကြတယ်လို့သိရပါတယ်။ဆိုင်းမုတ်ကန်ချီတက်ဆန္ဒပြတာတော်လင်းကြီးကျော်တန်တွေကြွေးကြော်တာတော်လင်းကြီးတည်တချင်းတည်ဆူတာနဲ့တော်လင်းကပြားတွေရွတ်ဆူကြပြီးမြန်မာဒီမိုကရေစီတိုက်ပွဲတွင်ကြာဆုံးသွားသူတွေကိုငြိမ်သက်လေးပြုခြင်းတွေပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။ကန္နာမှုဖြစ်ကိုသက်ထွန်းကဆောင်ရွက်ခဲ့ပြီးဦးဂျိမ်းစ်ရီကမှာစကားပြောကြခဲ့တာအမေရိကန်ရောက်တော်လင်းပြည်သူတွေတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ရှင်။နောက်ဆုံးတင်ပြမယ့်သတင်းကတော့တရုတ်ဆောင်ပိုင်ဖြူသူရဲ့အကယ်ဒမီကမ်ပိန်းမှာပါဝင်ကန်ထူးသူဟာတကြက်သားရွှေကျဲပါတဲ့အကယ်ဒမီရုပ်ကိုပိုင်ဆိုင်ခွင့်ရရှိမယ်ဆိုတဲ့သတင်းဖြစ်ပါတယ်။ ရုပ်ဆောင်ပိုင်းဖြိုးသူရဲ့အကယ်ဒမီကံပိန်မှာပါဝင်ကန့်ထူးသူဟာတကြက်သားရွှေကျဲပါတဲ့အကယ်ဒမီရုပ်ကိုပိုင်ဆိုင်ခွင့်ရရှိမယ်လို့ဖေဖော်ဝါရီလအတွင်းမှာတရုပ်ဆောင်ပိုင်းဖြိုးသူကအသိပေးဆိုထားပါတယ်။အကယ်ဒမီရုပ်ကံပိန်ကနေသူတို့ရဲ့ဒီအကယ်ဒမီရုပ်ကိုပထမဆုံးအနေနဲ့ပြန်ပေးသွားမှာပါ။ဒီရုပ်လေးမှာပါတဲ့မူလရွှေကျဲလေးကသူတို့အကယ်ဒမီရပြီးရပိုင်းအတွင်းမှာပဲပြန်ရောင်းချပြီးသူတို့ရုပ်ရှင်လောကကလှုပ်ဖော်ကိုင်ဘက်ဆက်ဖွဲ့တွေအတွက်ကူညီပေးခဲ့ပါတယ်။ခုအကယ်ဒမီရုပ်မှာတော့ US Florida ကမိတ်ဆွေတွေဖြစ်ကြတယ်ကိုရှင်မိုက်ခဲရှင်နဲ့မထူးတို့ဇနီးမောင်နှံကရွှေချင်းတစ်ချက်သားရှိတဲ့ကျဲကိုထဲ့ဝင်လူတန်းပြီးသူတို့ရဲ့အကယ်ဒမီကမ်ပိန်းကိုပါဝင်ပံ့ပိုးကူညီထားတာဖြစ်ပါတယ်ပထမဆုံးရတဲ့သူကတစ်ချက်သားရွှေကျဲပါတဲ့သူတို့ရဲ့အကယ်ဒမီရုပ်ကိုပိုင်ဆိုင်ခွင့်ရမှာဖြစ်ပြီးနောက်ထပ်သူတို့ရဲ့အမတ်တရရွှေစုလေးတွေလည်းဒုတိယနဲ့တတိယစုဖြစ်ပါဝင်ပါသေးတယ်လို့ဆိုပါတယ်ရုပ်ရှင်သရုပ်ဆောင်အကယ်ဒမီပိုင်ဖြိုးသူရဲ့အကယ်ဒမီရုပ်ကမ်ပိန်းကိုဖေဖော်ဝါရီလ1ရက်နေ့ကနေဖေဖော်ဝါရီလ20ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ကမ်ပိန်းမှာနိုင်ငံလိုက်တောင်းဝင်ယူထားတဲ့သက်ဆိုင်ရာ fundraiser တွေစီကနေတဆင့်မိမိစိတ်တိုင်းကျငွေကြေးပမာဏကိုထည့်ဝင်လှူဒါန်းနိုင်မှာဖြစ်ပြီးပါဝင်မှုတစ်ကြိမ်စီတိုင်းအတွက် serial number ပါတဲ့ဂုဏ်ပြုမှတ်တမ်းတစ်စောင်စီရရှိမှာဖြစ်ပါတယ်။သတ်မှတ်ထားတဲ့စုတွေကိုတော့ February 22ရက်တောက်ကြနေ့မှာရုပ်ရှင်သရုပ်ဆောင် Academy ပိုင်ဖြိုးသူကိုယ်တိုင်ကန်ထူးရှင်ကိုမဲ၌ရွေးချယ်ပေးအပ်သွားမှာပဲဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဖေဖော်ဝါရီလ5ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံတဝန်းလုံးမှာအများအပြားတာယာနေပါမယ်မနက်ခင်းအပူချိန်များရော့နေလျက်ရှိပြီးမြို့အနေငယ်ကျဆင်းနေတတ်ပါသည်ဘင်္ဂလားပင်လယ်ော်အခြေအနေမှာဘင်္ဂလားပင်လယ်ော်မှာအများအပြားတာယာနေပါမယ်မိုးအခြေအနေမှာတပြည်လုံးမှာအများအပြားတင်ကင်းဆင်ပြီးတော့တာယာနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းနဲ့အေရဝတီတိုင်းတို့မှာလေဟာအရှိတောင်ဘက်မှတိုက်ခတ်နေပြီးတော့တနအီကို10မိုင်မှ -30 ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင်တင်ရှိနိုင်ပါတယ်ရန်ကုန်တိုင်းမုဒ္ဓမာကွေးနဲ့တနင်္သာရီကမ်းရိုးတန်းဘက်မှလေဟာအရှိဘက်မှတနအီကို9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးတော့လိုင်းအနည်းငယ်ရှိနိုင်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတာပါဆက်လက်ပြီးတော်လင်းကဗျာကဏ္ဍမှာရှင်ရဲထွရေးသားထားတဲ့ငရဲပြီကကြောင်းလှိန်လေးကလို့အမည်ပေးထားတဲ့ကဗျာလေးကိုလူလက်ຫນွေဦးကခန်းစားရုပ်ဖတ်ပေးပါဦးမယ်ရှင
်ငရဲပြီကကြောင်းလှိန်လေးကအိမ်မက်ဆိုးကတော့တိုးတိုင်းမက်နေကြပဲလာမျက်နှာပြင်တော့ယုံယုံမရှိတော့တလောကလုံးဥဒ္ဒရဲ့နန်းစော်နေတဲ့ချီအိတ်များနဲ့ကိုယ်လိန်အင်္ကာကိုရက်နေတဲ့ကြောင်းများဒီလိုနဲ့လူဆိုတာနိုင်ငံရေးတတ္တဝါပဲဆိုတာကိုတကြောင်ချရေးမိတယ်အင်ကူလီမာလာဟာလက်ကလေးထောင်ပြီးသူ့အမေလက်ညှိုးကိုလိုက်ဖြတ်တဲ့ဇဝင်ခန်းအပီးမှာငါတို့ဟာကတ်ကြီးသုံးပါးမျက်စိမှောက်ပြီးလွတ်ထွက်သွားတဲ့ဆယ်လမွန်ငါးတွေပေါ့ကွာလို့ပြောကြဆိုကြအချင်းချင်းအားပေးမိကြဟိန်တကငါကမပြေတင်သာပြေးနေခြင်းဖြစ်တယ်ဆိုတာကိုထပ်ရေးလိုက်ရပြန်တယ်တကောင်းရာစုဝင်တွေကမောင်ပေါက်ကျိုင်းကိုခမားသိလားအစုပ်ပလုတ်တွေနဲ့တဲနန်းဆောက်ခဲ့တဲ့ကံရစာငယ်ကိုလူမြင်ရင်မှတ်မိမလားတန်တာကြီးအစိတ်ပြီးတဲ့သူတွေတဲ့ခမားလည်းမပါဘူးမဟုတ်လားဒါဆိုမအိတ်မနေအသက်ရှည်ဆိုတဲ့ဝကြကိုတကြောင်ထပ်ရေးဖြစ်သွားတယ်ဘယ်လိုလုပ်ကောင်းနိုင်တော့မလဲဖျားရှိခိုးတဲ့ကရက်ပစ်ရှိပါဟာအပြင်ဘက်ထွက်လာပြီးတလောကလုံးလိုက်အနံ့ခံနေကံကောင်းလို့လူလာဖြစ်တာကံဆိုးလို့လူလာဖြစ်တာငင်းခုံလို့အကောင်ဆုံးပုစာပဲကြောင်မဲဖြစ်ဖြစ်ကြောင်ဖြူဖြစ်ဖြစ်ကြွက်မိဖို့ကအတိတ်ကပါအပြူရည်ပြတ်နေတဲ့အဆူအမိန့်ကိုလည်းဒေသနာတစ်ခုလိုရေးထားရမိပြန်တယ်အခုကြားနေရတဲ့အတန်တွေကမြောက်လက်ထဲဂီတာရောက်သွားတာလားဒါမှမဟုတ်ထိုးရဆက်ရပရဘွားနဲ့ခွေးတကောင်ဥနေတာလားရန်သူမျိုး၅ပါးကိုလျှော်ပြီးသားအင်ကြီးတထဲလိုကောက်ဆွတ်ပြီးစင်တူတော်ရဲ့ပစ္စုပန်တက်တဲ့မှာဝတ်တွားလိုက်ပါတယ်။စာပလင်းနှစ်မှာဝတ္ထုတွေလိုတပ်ပေတတ်တာကမ္မတကာနဲ့အဆုံးတတ်ရမလား။ကဗျာတစ်ပုတ်လုံးဖြန့်ကြည့်လိုက်မှငရဲကြီးရှစ်ထပ်မပြည့်သေးရင်ငါနေတဲ့အထက်ကိုပါထည့်ပေါင်းလိုက်တော့ကွာ။မှုတင်ခက်ရဲ့စာသားလိုတပ်ပေတတ်တာခံရသကွာဆိုတဲ့တကြောင်ကူသာအဆုံးမှာရေးချမိတော့လေ။ရေးသူရှင်ရဲထုတ
်ဗ Video Energy မှဆက်လက်တင်လှည့်နေပါတယ်ခုဆက်လက်ပြီးသတင်းနဲ့တူလူလူစကားသံအစီအစဉ်ကိုနားဆင်ကြရပါမယ်ရန်ကုန်မြို့ဟာကမ္ဘာအဆင့်နံပါတ်1လူလူညဉ့်ညမ်းဆုံးမြို့ဖြစ်လာပြီးလေယာဉ်ပြည့်ရက်ပစ္စည်းတွေကိုမိမရှိဘဲစနစ်တကျကင်တွယ်သင့်တယ်လို့ကျွမ်းကျင်သူတွေကထောက်ပြတဲ့အကြောင်းကိုမင်းယူကတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါခင်ဗျာ Video Energy ကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနှင့်အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာရန်ကုန်မြို့ဟာကမ္ဘာအဆင့်နံပါတ်1လေထုအညစ်အညမ်းဆုံးမြို့ဖြစ်လာပြီးလေယာဉ်ဘေးထွက်ပစ္စည်းတွေကိုမီးမရှို့ဘဲစနစ်တကျကင်တွယ်သင့်တယ်လို့ကျွမ်းကျင်သူတွေကထောက်ပြထားပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ခင်ဗျာရန်ကုန်မြို့ရဲ့ကောင်းကင်ယံဟာကြီးကြီးလင်းလင်းမရှိတော့ဘဲဇက်တိုက်ညစ်ညမ်းလာနေရကနေမနေ့ကဖေဖော်ဝါရီလ3ရက်နေ့မှာတော့လေထုအရေးသွေးဟာအဆိုးအဝါဆုံးညစ်ညမ်းလာပြီးကမ္ဘာအဆင့်နံပါတ်1အထိရောက်ရှိခဲ့ပါတယ်ဒီအခြေအနေကိုသဘာဝပတ်ဝန်းကျင်စောင့်ကြည့်လေ့လာရေးအဖွဲ့တွေကထုတ်ပြန်ခဲ့ပြီးမီယိုဖလာလေယာဘေးရွက်အမှိုက်တွေကိုမီးရှို့ကြတဲ့ဒလိကိုပြင်ဆင်ပြီးအခြားနည်းလမ်းနဲ့အကျိုးရှိအောင်အသုံးချသင့်တယ်လို့လူမှုကွန်ရက်ကတဆင့်မိုးလေဝသအခြေအနေများကိုထုတ်ပြန်ပေးနေတဲ့အရက်ဘတ်ကျွမ်းကျင်သူတူကအခုလိုသုံးသပ်ပါတယ်ခင်ဗျာ
အခုအချိန်မှာသူကမြောက်အနောက်မြောက်ဘက်ကဒီတိုက်တာများတယ်များတယ်ဆိုတဲ့အခါကျတော့ဒီတောင်ယာရှို့တဲ့ဟာကတော့အတိတ်ကပဲအဲ့ဒီခါကတော့ထွက်လာတဲ့မိဂိုးတွေကအုံနဲ့ကျင်းနဲ့လာမယ်။အဲပြီးလို့ရှိရင်တခါတလေကြလို့ရှိရင်ကျွန်တော်တို့အမြန်လမ်းပေါ်မှာတော့မိကိုအုပ်လိုက်ကြီးတွေ့တာတမျိုးကြီးရှိတယ်။ညဘက်အနေစောစောကားမောင်းတဲ့အချိန်ပေါ့နော်။ကားမောင်းတဲ့အချိန်မှာရုပ်ရက်မီးကြီးပိတ်ပြီးတော့မိကိုကြီးပိတ်ပြီးတော့အမှန်တော့မြူဆိုင်နေလို့လည်းပြောလို့ရတယ်။အဲတောင်ရမီးရှို့တဲ့မိကိုကြီးတောင်လည်းပါတယ်။အဲ့တော့ဒီအတန်တိတ်လူသားတမားဆိုပြီးတော့ကျွန်တော်ပြောတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ကဒုက္ခပေးတာတခုတည်းမဟုတ်တော့ဘူး။ဒီအမြန်လမ်းပေါ်မှာသွားတဲ့ဟာဆိုလည်းမနေ့ပိုင်းစောစောမှာအဲ့လိုမြူတွေဆိုင်နေလို့ရှေ့မှာရက်ထားတဲ့ကားမမြင်လို့ဝင်တိုက်တာအဲ့လိုမျိုးaccident တွေလည်းအများကြီးရှိတယ်ပေါ့နော်အဲဒီတော့ဒါကြီးအကုန်လုံးကတော်တတိထားစရာပဲအဲ့တော့တောင်ယာမီးရှို့တဲ့ကိစ္စကကျွန်တော်တို့ဖြစ်နိုင်ရင်တော့ပေါ့နော်အားလုံးဒီတတ်နိုင်လို့ရှိရင်ဒါလေးကိုဟိုဦးစားပေးပြီးတော့မရှို့ဘဲနဲ့ရေကြီးတူးပြီးတော့မြုပ်တာနောက်တစ်ခုကကျွန်တော်တို့အိန္ဒိယဘက်ကလာပြီးတော့ပြတယ်ပွဲတစ်ခုမှကျွန်တော်တွေ့ဘူးလေအကျိုးပြတ်တွေကိုသူတို့ဖော်လဲဆက်နေဖော်တယ်ပေါ်ပြီးသွားပြီမှာအလိတ်ကြီးတွေအလိတ်ကြီးတွေလုတ်ပစ်လိုက်တာပေါ့နော်ရုပ်ရက်အလိတ်ကြီးတွေလုတ်ပစ်လိုက်တဲ့ထွန်ဆက်နဲ့တွဲပြီးလုတ်တဲ့ဟာတခုတွေ့ဘူးရဲ့အဲတွေ့ဘူးတော့အဲ့ဒီလိုဟာမျိုးလုံနိုင်လို့ရှင်တော့အကောင်းဆုံးပေါ့ဗျာတက်နိုင်တော့ကပေါ့နော်အကုန်လုံးကတော့လည်းမတက်နိုင်ဘူးပေါ့ဒါပေမဲ့ကျွန်တော်တို့ဒီဟာဒီအင်မတန်အန်ဒီရဲ့ကြီးတယ်ဆိုတာကိုသိထားရင်တဖြည်းဖြည်းနဲ့တော့ပြင်သွားလို့ရမှာပေါ့
လေတူးကအန်ဒီရဲ့ရှိလောက်အောင်ညင်ညမ်းလာတဲ့အခါလေတူးထဲမှာပြန့်နှံ့နေတဲ့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်ဆာလ်ဖာဒိုင်အောက်ဆိုက်ကာဗွန်မိုနောက်ဆိုက်တို့လိုဓာတ်ငွေ့တွေကနေပါလာတဲ့သေးငယ်တဲ့အမှုန်လေးတွေကအသက်ရှူလမ်းကြောင်းကတဆင့်အဆုတ်ကနေသွေးကြောထဲကိုရောက်ရှိသွားရာကလေဖြတ်တာနှလုံးထိခိုက်တာစတဲ့အန္တရာယ်တွေကိုဖြစ်ပွားစေပါတယ်။ဒါကြောင့်လူတွေရဲ့ပြင်းပြတတ်တန်းဟာမျှော်မှန်းထားတာထက်နှစ်နှစ်ကျော်ပိုဆော့ပြီးအသက်တိုလာမှာဖြစ်ပါတယ်။လူဦးရေ100တန်းလောက်ရှိပြီးဆက်ယုံများ၊ကားများ၊ဈေးဆိုင်များအပြင်လျှက်စစ်မီးစိုးစိုးရွားရွားပြတ်တောက်မှုကြောင့်ရန်ကုန်မြို့တစ်မြို့လုံးမှာမောင်းနေနေကြတဲ့မီးစက်တွေကထွက်လာတဲ့မီးခိုးငွေ့တွေကြောင့်လည်းလေထုညင်ညမ်းမှုကိုပုံမှုဆိုးရွားစေတာဖြစ်ပါတယ်။လေထုညင်ညမ်းမှုအခြေအနေကိုအတန်တိတ်လူသက်သမားလို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုထားပေမဲ့ဒီအပေါ်မှာအကြမ်းဖက်စစ်တပ်အနေနဲ့အရက်သားအစိုးရစီကအတင်းအဓမ္မအာဏာသိမ်းယူထားပြီးထိထိရောက်ရောက်ကင်တွယ်ဆောင်ရွက်နိုင်တာမရှိပါဘူး။ဒါကြောင့်ရန်ကုန်မြို့တွင်သွာလာနေကြသူအများစုမှာနေ့စဉ်ဝမ်းရည်အတွက်မတ်စ်မတက်နိုင်ပဲကြက်ကြက်တဲတဲရုန်းကန်နေကြရပြီးလေထုညင်ညမ်းနေတဲ့ကောင်းကင်ကိုသတိမပြုနိုင်အောင်ဖြစ်နေကြပါတယ်။ဒီအခြေအနေကိုကမာယုမြို့နယ်အတွင်းကွန်းရရောင်းချနေသူတူကအခုလိုပြောပါရခင်ဗျာ
။ဒီကတော့ချောင်းဆိုးတာလို့ပါပဲဖြစ်ကြတာပေါ့နော်။လေထုညင်ညမ်းတာတော့တစ်ခါတရံနဲ့သတိထားမိ။အခုဒီနေ့အနေထားတော့အသိပြတော့မရှိဘူးထင်တာ။ခရိုင်ကတော့ဒီဒီကိုတွေပါတယ်ပေါ့နော်အဲ့ဒါမျိုးတွေတွေ့ဒီကောင်းဆိုးတာဘာညာတွေနည်းနည်းဖြစ်တာပေါ့နော်အဲ့ဒါမျိုး
လေထုညင်ညမ်းမှုကိုနီလန်းတစ်ခုအနေနဲ့ကာကွယ်ဖို့လေယာဘေးထွက်ပစ္စည်းတွေကိုမီးမရှို့ပဲတဘာဝမြေဩဇာအဖြစ်ပြန်လည်အသုံးချနိုင်ပေမဲ့ဒီလိုနည်းပညာတွေကိုတနိုင်ငံလုံးမှာရှိတဲ့တောင်သူတွေလိုက်ပါဆောင်ရွက်နိုင်အောင်ဆောင်ရွက်နိုင်တဲ့အခြေအနေကအကြမ်းဖက်စစ်တပ်မှမရှိပါဘူး။ဒါအပြင်ရိုးပြက်တွေကိုဆက်နဲ့ထုံပြီးသိမ်းဆည်းနိုင်တဲ့အခြေအနေကလည်းပုဂ္ဂလိကပိုင်းမှာများများဆဆမရှိသေးပဲလက်ချိုးရေတွက်လို့ရတဲ့အခြေအနေမှာပဲရှိပါသေးတယ်။မြေပြင်းကလေယာဉ်မြေတွေအပြင်တောင်ယာခင်းတွေမှာလည်းရာသီဥတုပြောင်းလဲလာတဲ့အတွက်တောင်ယာသီးနှံတွေအထွက်လျော့လာတာလူဦးရေတိုးလာလို့သစ်ပင်တွေကိုခုတ်ပြီးတောင်ယာတိုးချဲ့ရမှာလည်းအ ချာနီလန်းကိုမတုံးနိုင်ပဲမီးရှို့ရှင်းလင်းရတာတွေကလည်းမီးရှို့ဖလာအတိုင်းဆက်ရှိနေမှာဖြစ်ပါတယ်။ဒါကြောင့်လေတုညဉ့်ညမ်းမှုကဆက်လက်ဖြစ်ပွားနေအောင်မှာဖြစ်ပြီးတဘာဝအတိုင်းမိုးရာသီရောက်မှသာမိုးနဲ့အတူလေတုတွေကအမုံအမွှားတွေပါသွားချိန်ရောက်မှသာညဉ့်ညမ်းမှုကိုတတ်တာစီမှာဖြစ်တယ်လို့ကျွမ်းကျင်သူကသုံးသပ်ထားပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကွန်မြင့်သူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို energy ရဲ့ dollar indicator အစီအစဉ်ကိုဆက်လက်နာဆင်ကြရပါမယ်။ထူးကျော်လွန်ရဲ့ချီလေးလေးဆိုတဲ့ဒေသချင်းလေးကိုခံစားနာဆင်ကြည့်ကြပါရှင
်။ချီလေးချီလေးသာနီတွေလာဒီလေးဇွဲနဲ့အာမန်နဲ့လေဟုံကိုအန်တူမဲရေစံတွေကြော်ဖြတ်မဲရှေးဆက်တိုင်ပွဲဝေး
ဒီကနေ့ညထုတ်လွှင့်မှုရဲ့နောက်ဆုံးအစီအစဉ်မှာတော့ဒိုင်းနာဘာသာစကားထုတ်လွှင့်မှုအစီအစဉ်နဲ့တင်ဆက်ပေးပါမယ်။နောက်ပိုးခင်ဘာသာနဲ့ပတ်စင်သတင်းများကိုနတ်ရင်နှွေးမိကတင်ပြပေးပါမယ်ရှင
်။မူပါကမ္လလဲဖိခဲဖိပါအန်ယူဂျီလန်ခွေလူလက်ဖာမုနီမမုတ်ကိုကနေလို့ ဝနယောပုကဒုဖောက်ထံမုကုနိတံဖဒရာလန်စပရလဖာနောလောပါလကဒုဖောက်ထံစပရလဖာယောနောငွေယာနဲ့ရင်နွေးမီနောလောစပရခန့်ထိတ်ကွေနောစသိန်းခွေဝိတ်တုတ်လန့်စတုတ်ထောင်လဖာယော PDF အကိုင်းနောခုတော်မာနီယုံနောအကြောင်းစပဒန်ไกခန့်တို့ဥယင်မွနောဒုတိယခြားဝေလလာဖီဖော်ရီနီတန်စကန်ကခုတ်လန့်နွေဥစပုံးထံဥယောပတ်စခိုင်ဝန်နောလောကမနနိပတုဒါဖိုခာပဝေကိုင်းစလိုလကပါတထံไกပါချက်အထောင်နော်လောဆက်ရောပဝေတာလဖာပခုတော်မာနီယုတ်ပျောက်ကြားစတုံနော့တုတ်ဝေစထော့အရှာလနဲ့စတိန်ခွေဝိတ်တုတ်လန့်နော့တုတ်ဝေစထော့အဖူလနစ်ပါနော်စမာယောခုတော်မာဝေနိယုံနော့ gain ခန်းတုံနော့စိတ်ချဝေနော်ပလေပူဝိတ်စသိန်းခွေစတုတ်ရောစထော့တို့ရိတ်ဝေရိုက်စီတဲတန်ကောင်စပုံးထန်ခိုက်ပါတဲ့ PDF ပဒူးဖူလဖောင်းတို့နစ်ပါစခန့်ဖောင်းနော်လို့စပရန်နီရွေကရွေနော်စဒူးစရန်ခေါင်းဆက်အခိုက်ကြီးကဆိုင်ထန်ဖရိုက်ထုတ်ကန်ရော UK ပဒူးကဖိခဲဖစ်ပါကန်အန်ယူဂျီပါဆိုင်လက်ရှာခွင့်ရခန်းတို့စမာလန့်ခန့်ဆက်ကောက်ခန်းတို့ဦးအောင်မျိုးမင်းနော်ဒါဖီဖော်ရီတဲတန်စိတ်ထားဝေလက်ဆိုရှယ်မီဒီယာဖော်နော်လို့UK ပတ်တွန်တော့ကမာဆာဆောက်ဆောင်ခိုင်လက်ခံပြန်တိခပကကိုင်ဖို့ကပုပတရားထဝေလုံးဒေါဆန်စုကြည်တဲ့ပါလက်ပါစထုတ်ဖောင်မဆောင်မနော့အကန်စစ်ကပ္ပလမ်းမအပလိုက်ထုတ်က UK TI ခန့်ရခန့်တို့တော့တုဖောက်ထန်ထဝေတာလို့စခိုးတော်မပူရသူအကြောင်း UK ပတ်တွန်တော့ခန့်တို့တော့စိတ်ထဝေလုံးလာနန်ကြီးပါဆက်လက်ခန့်ပြန်အခိုင်တော်ကောင်စဖရလန်ဒေါဆန်စွကြည်တဲ့ခေါရဖူလဖာနော်တုတ်ခေါင်းဆက်လောက်ဖို့ထွေလန်းကောင်ပုံးတည်နော်လောစပရတရွေကရင်နော်အနှစ်သိန်းတုတ်ခေါင်းဆက်ဟောင်ဝစ်စာအမြောက်အခီတို့လယိုခရုစုခန့်တော်ဘီလင်းဝစ်တော်မဲပလီစုတ်ခါတုတ်လန့်ဖော်နော်ကိုင် VPLA နော်နယ်လန်းကိုင်ခန့်တူထုတ်မောင်ဆောင်ခနော်လာဖီဖော်ရီတဲတန်ဖတ်ဒုတိယထဝီလဆိုရှယ်မီဒီယာဖော်နော်လောလာဖီဖော်ရီကတံမူစာစကနာရီအထဖုံးစုစာစပေါပလီဂိုက်ခေနန်လီကမ္လတ်စပဒန်ဂိုက်တုတ်ခရ PDF ခန့်ပြန်ကမ္လတ်စပေါပလီဂိုက်တုတ်ခရ BPLA နဲ့ Force for Federal Democracy FFD လပါပါဟိုလန်လက်စုတ်ကောက်ပူလပါနော့မာနေတင်ခွေနစ်မဲပလီစုတ်ခါတုတ်လန့်နော်လို့တကတိပါလက်စတုတ်လန့်နော်ဖဖောင်းနစ်ပါတုတ်ခေါင်းဆတ်တုတ်ဖူနီစီဘလင်နော်ကပဒူလဖာစစ်ပါဝင်တော့ကပတိယာမနောစပရလခိုင်ထုတ်ကရွေနောပလုစဆာအဖူကောက်ကောတူးလေးစပုံးထံဝိတောက်ဖတုတ်ခေါင်းစင်နောခွင့်လန့်စဖောက်ဖလည်းလီဖောင်းတော့အကြောင်းဖူတာစိတ်တကားပါရှားရိုက်ကဒုနိပါစပါဒူပါထိတ်ကောက်ရှားကားတီဝိတာနောကခေနီဦးနောပုပတိယာထဝိတာနောဒူပလာယာခန့်ရီဂျုံတိုးဝိတောင်လောင်းကင်အဖူဖာချတဝံဖလာဖီဖော်ရီကတံမူခိုင်လန်နီနာရဲ့အနိုင်ခေါတုတ်ခေါင်းဆက်စကခါကစီနီစုဖန်လာတုတ်ဖုနော့ခါဆက်လက်စွဲဖတ်တို့ကြောင့်တကစီနီနေစမားလူဖုကကဒုနိဘတ်စပါဒုဘာထေကတာနီစီပမူကတီဝိဒါနော့လကတိပါလာစနိုရီတက်စကတံနော့စောတီဝိတ်တောင်းအောပလာတဝံမူဝိတ်တောင်းကြောက်အိုတဲ့ကြောက်လဲဘီရှုဖစစ်တုတ်ခေါင်းဆက်နော့ခွေလန့်စဖောက်ဖလာဖာကြောင့်ရှာလဖာဒုနိဘတ်စပါဒုဘာထေတဲ့ပါတိဝိဒါကနန်နော့ကပတိယာပါလို့မုကုနိထံဖာတရာလန်စပရလဖာယောမဒါခွေယောလို့ဘုဖကမလလည်းဖိကဲဖိပါအန်ယူချီလန်ကလူလဖာမကဘာမောရှုကိုဂါဒလစေ
တောတာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Le Line ပေါ်မှာတိုက်ရိုက်နားဆင်နိုင်တယ်လို့ Website, YouTube, Telegram, Facebook အစရှိတဲ့အခြားသော Internet Platform မျိုးစုံမှာလည်းမနေ့တစ်ချိန်ညတစ်ချိန်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် YouTube ပရိသတ်များအနေဖြင့်လည်း Radio UNG Channel ဖြစ်တဲ့ youtube.com/@radiounggmyanmar မြန်မာကိုဝင်ရောက် Subscribe လုပ်ထားပြီးတော်လိုင်းရေးတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆိုထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမယ်။